တိုင်းနာအဖွဲ့တချို့အပါအဝင်မြန်မာအတိုက်ခံအဖွဲ့တချို့ကကိုယ်စားလှယ်တွေနဲ့ဂျပန်လွှတ်တော်နိုင်ငံသားရေးရာကော်မတီဒုတိယအကြီးအကဲမစ္စတာကိုမူရာမာဆာဟီရိုနဲ့ဒီကနေ့မေလ14ရက်နေ့မနေ့ပိုင်းကတွေ့ဆုံခဲ့တယ်လို့ဂျပန်နိုင်ငံသားရေးဌာနကပြောပါတယ်လက်ရှိမြန်မာနိုင်ငံတွင်းအခြေအနေနဲ့ပတ်သက်တဲ့အမြင်တွေဖလှယ်ပြီးအပြန်အလှန်ဆွေးနွေးခဲ့ကြတာဖြစ်တယ်လို့မြန်မာနိုင်ငံပြည်ပခါမှာပါဝင်ပတ်သက်နေသူအားလုံးထိတွေ့ဆက်ဆံပြီးလက်ရှိအကြတဲ့ကိုကူညီဖြည့်ရှင်းနေအောင်ဂျပန်အစိုးရကဆက်လက်ကူညီပံ့ပိုးပေးသွားမယ်အကြောင်းဂျပန်နိုင်ငံသားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်ဂျပန်အစိုးရနဲ့ပြည်သူတွေကမြန်မာနိုင်ငံအပေါ်ဆက်လက်ကူညီပံ့ပိုးပေးလာတဲ့အပေါ်ကျေးဇူးတင်ကြောင်းတိုင်းသားအဖွဲ့တွေကလည်းပြောဆိုခဲ့ကြပြီးမြန်မာအရေးမှာဂျပန်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့သူတို့ရဲ့မျှော်လင့်ချက်တွေကိုပြောကြားခဲ့တယ်လို့လည်းဆိုပါတယ်မြန်မာအရေးငြိမ်းချမ်းတဲ့ကင်တွယ်ဖြည့်ရှင်းမှုတွေမှာနိကတ်တဲ့အပြန်အလှန်ဆက်ဆံရေးဆက်လက်ထားရှိသွားဖို့လည်းဒီတွေ့ဆုံဆွေးနွေးမှုမှာအတိအပြုပြောဆိုခဲ့ကြတဲ့အကြောင်းဂျပန်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်နဲ့ပါဝင်တဲ့အဖွဲ့အစည်းတွေအတိအကျကိုတော့ဖော်ပြမထားပါဘူးတွစ်ဆုံပွဲမှာပါဝင်သူတွေနဲ့အနီးဆက်သူတွေကတော့ဒီကနေ့တွစ်ဆုံမှုမှာ K3C လို့အတူကောက်ခေါ်တဲ့မြန်မာစစ်ကောင်စီကိုစတင်တော်လှန်နေကြတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA ၊ကရင်မျိုးသားစည်းရုံး KNU ၊ကရင်ပြည်မျိုးသားတွတ်တက်ရေးပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF အပြင်ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်တွေဂျပန်နိုင်ငံမှာတွားရောက်တွစ်ဆုံခဲ့တဲ့အကြောင်းပြောပါတယ်ဒီ K3C အဖွဲ့ဟာပြီးခဲ့တဲ့မလာ28ရက်နေ့တုန်းကလည်းအမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်က Direct Show လေးနဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ